အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာဒနင်္လာနေ့ကငလျင်လှုပ်တာကြောင့်အနည်းဆုံး26ဦးထိသေဆုံးခဲ့ပါတယ်။ဘက်ဂစ်ပြည်နယ်ရဲ့မြို့တော်ကာလာအီနော်မြို့အရှိဘက်40ကီလိုမီတာလောက်ကိုဗဟိုပြုပြီးပြင်းအား 5.3 ငလျင်လှုပ်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုင်းထာရေးဌာနကဖော်ပြပါပါတယ်။ငရင်တန်တင့်ဒေသမှာရေးပေါ်အကူအညီတွေလိုအပ်နေပြီးကုလသမဂ္ဂဘက်ကရေးပေါ်အကူအညီတချို့ကနဦးပို့ပေးထားကြောင်းလဲအင်ကန်နေကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကပြောပါတယ်
The initial reports indicate that 26 people have been killed, 4 people injured, hundreds of houses damaged.
ကနဦးစီရင်ခံချက်တွေအရ26ဦးသေဆုံးပြီး4ဦးဒဏ်ရာရကြောင်းအင်ယာနဲ့ချီပျက်စီးကြောင်းငရင်မလုတ်ခင်မှာမိုးသည်ထန်ခဲ့တာကြောင့်မြေသားအုပ်ခဲနဲ့တိဆောက်ထားတဲ့အိမ်တွေပိုပြီးတော့ပျက်စီးလွယ်ခဲ့တာဖြစ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်ရှင်